ဆောင်မှာတော့မြန်မာနိုင်ငံအာဖရိကလိုက်စားမှုအရေးယူဆောင်ရည်ရေးဆိုင်ရန်ဖက်ပွဲအကြောင်းကိုတင်ဆက်ပေးကြပါမယ်။အာဖရိကလိုက်စားမှုတွေကိုထိရောက်စွာအရေးယူဆောင်ရည်နိုင်ရေးအတွက်ရေဒိုရေရှိစမင်းင်းချပြီးတော့အကောင့်ထဲပေါ်ဆောင်ရွက်သွားမယ်လို့မြန်မာနိုင်ငံအာဖရိကလိုက်စားမှုတိုက်ဖြည့်ကော်မရှင်ဥက္ကဋ္ဌဦးအောင်ကြည်ကပြောဆိုလိုက်ပါတယ်။ကျင်းပလာ22ရက်ကနေ23ရက်နေ့အထိမြန်မာအစိုးရနဲ့ကုလသမဂ္ဂ UNODC တို့ပူးတွဲကျင်းပတဲ့ဒီနေ့ရက်ကြာစာရန်ဖက်ပွဲနောက်ဆုံးနေ့မှာအဲ့လိုပြောသွားတာပါပြည်သူကတော့အခမ်းအနားမှာကုရန်တင်းပါရခဲ့တဲ့ကုသဝင်းဆိုင်ကပြပြပေးပါလိမ့်မယ
်ရန်ကုန်မြို့ပတ်ဂရယ်ဟိုတယ်မှာအဂတိလိုက်စားမှုတွန်းလှန်ဖို့ကိုချင်းတိတ်ခါမြင့်တင်ဆုံးဆိုတဲ့ခေါင်းစဉ်နဲ့တပ်သိပညာရှင်တွေလုပ်ငန်းဝင်တွေပဲအသီးသီးကအတွေ့အကြုံရှိသူတွေစုပေါင်းပြီးနေ့ရက်ကြာစာရန်ဖက်ပွဲကျင်းပခဲ့ကြတာပါမြန်မာနိုင်ငံအဂတိလိုက်စားမှုတပ်ဖြတ်ရေးကော်မရှင်ဥက္ကဋ္ဌဦးအောင်ကြည်ကတော့ဒီကိစ္စအောင်မြင်ရေးအတွက်စီမံကိန်းတွေအသေးစိတ်ရေးဆွဲဆောင်ရွက်သွားမယ်လို့ပြောပါတယ
်ပြောရမယ်ဆိုရင်ဒီလူလူကဖြစ်စေချင်တာပေါ့နော်အဂတိလိုက်စားမှုတပ်ဖြတ်ရေးကိုအောင်မြင်တဲ့ပုံစံဖြစ်စေချင်တာပေါ့နော်အော်ဒီဥစ္စာလည်းပဲသဘာဝကျပါတယ်ဘာကြောင့်လဲဆိုတော့ဒီမိုကရေစီပြည်ပြင်ကြောင်းလေးရေးလှုပ်လာပြီဆိုလို့ရှိရင်လူလူရဲ့တောင်းဆိုမှုကိုလည်းကျွန်တော်ဖြစ်ပြီးပြရမတောင်းလို့တရားရှိတယ်နော်တစ်ဖက်မှာလည်းဘောနောလူပေါ့ပฏิပက္ခတွေဖြစ်ရှင်းပြနေရတဲ့အပိုင်းမျိုးရှိသလိုတစ်ဖက်မှာလည်း institution ပြောင်းလဲမှုတွေလုပ်နေရတဲ့အပိုင်းမျိုးတွေရှိတယ်နောက်၃နှစ်တာကာလအတွင်းမှာဆောင်ရွက်သွားမဲ့ဒီ mid term strategy လို့ပေါ့အဲ့ဒါကြီးတော့ကျွန်တော်ဆွေးနွေးတော့မှရှိသေးတယ်ပြီးလို့ရှိရင်နောက်က၈နှစ်ကျွန်တော်တို့ကမှန်းတယ်အော်အဲ့၈နှစ်တာကာလအတွင်းမှာအဲ့ဒီလိုက်စားမှုကဟိုတော်တော်လေးကိုသိသာတာနဲ့ပေါ့နော်တခြားနိုင်ငံတွေနဲ့တန်းတူဆင်တန်းတော့ထီရောက်အောင်ကျွန်တော်တို့ညွှန်မှန်းထားပါတယ
်ဆိုတော့အခုလိုမျိုးကုလသမဂ္ဂရဲ့ပေါင်းဝင်ဆောင်ရွက်မှုတွေအားပေးမှုတွေကျွန်တော်အစိုးရနဲ့အခုလိုပူးပေါင်းလုပ်ဆောင်လာတာကအဂတိညောင်းနိုင်ငံအစိုးရရဲ့အဂတိလက်ဆောင်ချက်ချက်ရေးကိုလောက်ကြီးများအထောက်ပြုပြီးပါတယ
်ကျွန်တော်တော့အဓိကအပြင်နည်းပညာပိုင်းဆိုင်ရာအကူအညီများပါတယ်အော်ကျွန်တော်တို့ဘက်ကတော့ကိုယ့်ဖာသာကိုလိုအောင်တဲ့အပိုင်းပေါ့နော်ကိုယ့်ဖာသာကိုလိုအောင်မယ်ဆိုတဲ့အပိုင်းမှာကျွန်တော်တို့မှာအရေးကြီးတာကဒီအဂတိလိုက်ဆောင်မှုတိုက်ချက်ရေးကိစ္စကိုကျွန်တော်တို့ဒရိုင်းတကြီးလုံးကနေပြီးတော့ဒါကျွန်တော်တို့လူအဖွဲ့ကြီးရဲ့တာဝန်ယူမှုပေါ့လေ social accountability ဖြစ်လာခဲ့ကျင်တာပေါ့
ဒီဟာဥပဒေတွေချမှတ်ပြီးစီးပွားရေးကနေချမှတ်ပြီးတကယ်လက်တွေ့အဂတိလိုက်စားမှုကျွတ်နေတယ်လို့အဖြစ်အပျက်အရေးယူမှုကတော့တကယ်လက်တွေ့ပါလာမလားဆိုတာဘလို့သုံးလဲဆိုတာလေးကြည့်ပြီ
းပွင့်ပွင့်လင်းလင်းဝန်ခံရမယ်ဆိုရင်တော့ကျွန်တော်လက်ရှိဒီစဲဥပဒေအနေထားရဘလို့ big fish ကိုရပြတွေ့ကြအကြောင်းမရှိပါဘူးဟိုကန့်ပတ်ချက်တွေကအများကြီးရှိပါတယ်တကယ်တမ်းလက်တွေ့လုပ်မယ်ဆိုလို့ရှိရင်ကျွန်တော်တို့ကဟိုအသေးဖွဲလပိလိုက်ကိစ္စမျိုးလောက်ပဲတိုင်ကျနိုင်တဲ့အနေထားမျိုးရှိပါမယ်ဒါပေမဲ့လည်းပဲကျွန်တော်တို့ရဲ့အခုနောက်တော့ကျွန်တော်ပြောခဲ့တဲ့2018 action plan ထဲမှာကျွန်တော်တို့ဒီ policy မူပေါင်းတွေနောက်ဒီ legislation နဲ့ပတ်သက်တဲ့ကိစ္စတွေမူပေါင်းတွေပေါ့ဒါဒီဖွင့်ပြတုတ်တက်အောင်လုပ်ရမယ်ဆိုတဲ့အချက်ချက်ပါအဲ့ဒါသိအရေးကြီးတယ်
အငြိစားဗိုလ်ချုပ်ကြီးဦးအောင်ကြည်အနေနဲ့အာဂတိလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ကိုဦးဆောင်ဖို့နိုင်ငံတော်သမ္မတဦးထင်ကျော်ကမနစ်နိုဝင်ဘာလ23ရက်နေ့မှာညွှန်ကြားချက်ထုတ်ပြန်ခဲ့တာပါလေချိန်ရောက်ပြင်ဆင်ရေးဆွဲထားတဲ့အဂတိလိုက်စားမှုတိုက်ဖြတ်ရေးဆိုင်ရာဥပဒေတွေအများပြည်သူသိရှိလေ့လာနိုင်ရေးအတွက်ဦးအောင်ကြည်ဦးဆောင်တဲ့ကော်မရှင်ကပြီးခဲ့တဲ့ဇန်နဝါရီလ19ရက်နေ့မှာထုတ်ပြန်ပေးခဲ့ပါတယ်ခင်ဗျာ